2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့စုံစမ်းမှုတွေအတွက်မှာအပြစ်ရှိကြောင်းတွေးရှိအရေးယူခံထားရသူတွေအပါအဝင်30နီးပါးကိုသမ္မတဒေါ်နယ်ထရမ့်ကပုတ်ထုံးနေတော့ကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အဲ့ဒီထဲမှာထရမ့်အောင်နိုင်ရေးစီယုံရေးမန်နေဂျာဟောင်းပေါ်မန်နီဖော့ဒ်သမ္မတနဲ့ရင်းနှီးသူမိတ်ဆွေရော့ဂျာစတုန်းတို့ပါဝင်ပါတယ်။လွှတ်တော်မှာလိန်ညာထွက်ဆိုမှုနဲ့ပြစ်ဒဏ်ကျခဲ့တဲ့ရော့ဂျာစတုန်းကိုတော့သမ္မတကအစောပိုင်းတည်းကပြစ်ဒဏ်လျှော့ပေါက်လွှတ်ပေးထားတာပါ။အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုတွေအတွင်မှာအပြစ်ရှိကြောင်းပထမဆုံးတရားရင်ဆိုင်ခဲ့ရတဲ့သမ္မတရဲ့အတွင်းလူတွေထဲမှာပေါ်မန်နီဖော့ဒ်ပါဝင်ခဲ့တာဖြစ်ပါတယ်။သမ္မတလွန်ကြီးချမ်းသာခွင့်ကိုသမ္မတထရမ့်ဒုတိယအကြိမ်ပုတ်ထုံးနေ့တုန်းကပေးခဲ့တဲ့အထက်မှာအပြစ်အဝလွန်ကြီးချမ်းသာခွင့်ရသူ24ယောက်နဲ့ပြစ်ဒဏ်တချို့ဒါမှမဟုတ်ရင်ပြစ်ဒဏ်အလုံးလျှော့ပေါက်ပေးလိုက်သူ3ယောက်ပါဝင်ပါတယ်။သမ္မတလွန်ကြီးချမ်းသာခွင့်ပေးခဲ့သူတွေထဲမှာသူနဲ့ခမည်းခမက်တော်တဲ့အိမ်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းလုပ်သူCharles Kushner လည်းပါဝင်ပါတယ်သူကတော့အခွန်ရှောင်မှုဆက်ရှင်မှုတပ်တွေတွေကိုနှောက်ယှက်မှုတရားမဝင်နီးနဲ့မဲဆွယ်စည်းရုံးရေးအလှူငွေထည့်မှုစတဲ့အမှုတွေမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတဲ့နောက်2004ခုနှစ်တုန်းကထောင်ဒဏ်2နှစ်ကျခဲ့တာဖြစ်ပါတယ်